ဒေါက်တာဒေါ်ရင်နွယ်မင်္ဂလာပါခင်ဗျာအားလုံးပြည့်ကျေးဇူးပါတယ်ဆရာမ
မင်္ဂလာပ
ါပထမဆုံးအနေနဲ့ပေါ့လေဆရာမနိုင်ငံတော်သမ္မတဦးသိန်းစေရဲ့ပညာရေးအကြံပေးအဖွဲ့ခေါင်းဆောင်အနေနဲ့လည်းပြည်တွင်းမှာအခုဆောင်ရွက်နေရလို့သိရပါတယ်ဘလိုတွေများပညာရေးကိုပြည်ပြင်ပြောင်းလဲဖို့ဆရာမတို့အနေနဲ့အကြံပေးနေတာရှိလဲဘာတွေများလုပ်နေပါလဲခင်ဗျာ
ကျွန်မတို့ဒီပညာရေးပြည်ပြင်ပြောင်းလဲရေးပေါ့လေအဲ့ဒါကတော့အော်တိုဝလာသမ္မတကြီးဟာစပြီးလက်တွေ့ကြကြပညာရေးပြည်ပြင်ပြောင်းလဲရေးဆိုပြီးသမ္မတကြီးဟာစပြီးသူအစည်းအဝေးတစ်ခုမှာသူစပြောလိုက်ပါတယ်အဲ့ဒီကကျမတို့ကဒီနိုင်ငံတော်ပညာရေးတက္ကသိုလ်ပညာရေးဒီအဆင့်မြင့်ပညာရေးရောဒီကျောင်းတွေမှာရှိတဲ့အခြေခံပညာရေးရောဘယ်လိုပြုပြင်ပြောင်းလဲမလဲအခုတာတိုမှာဘာလုပ်ဖို့လိုအပ်တယ်လဲရေတိုမှာပေါ့လေနောက်ရေရှည်မှာဘာလုပ်ဖို့လိုအပ်တယ်လဲဆိုတော့ခွဲခွဲပြပြကျမတို့မူတွေရေးတဲ့အထက်မှာပါပါတယ်အဲ့လိုမူတွေရေးတဲ့အခါမှာလဲဒီပြည်သူလူထုအတန်တွေကိုလည်းနားထောင်မှုအရေးကြီးတယ်ဆိုပြီးအစီအွေးတွေလည်းလုပ်ပါတယ်ပြည်သူလူထုပါဝင်နိုင်တဲ့အစီအွေးတွေနောက်အဓိကကျမလူပဲပညာရှင်တွေတက်တက်ရေးတဲ့မူပါဒါ
ဒီကနေ့ပဲနေပြီးတော့မှအမျိုးသားလွှတ်တော်မှာအမျိုးသားပညာရေးဥပဒေမူကြမ်းကိုအတည်ပြုလိုက်တယ်ပေါ့ဆရာမရယ်ဒီပြီးခဲ့တဲ့ရက်ပိုင်းကပဲပြည်သူလွှတ်တော်ကအတည်ပြုပြီးသားပေါ့ဆရာမရယ်ဆိုတော့ဒီနှစ်ခုနည်းနည်းပပကွဲလွဲတာလေးတော့ရှိတယ်ဒါပေမဲ့ပြည်တော်စုလွှတ်တော်မှာထပ်ပြီးတော့သူတို့ဆွေးနွေးကြအောင်မယ်ဒီမူကြမ်းအရာမြန်မာပြည်မှာ12တန်းပညာရေးဆိုတာလည်းပေါ်လာမယ်နောက်တစ်ခုကတက္ကသိုလ်တွေမှာအသက်18နှစ်ပြည့်ပြီးမှစတက်ရမယ်အဲနောက်တစ်ခါတက္ကသိုလ်တွေကိုအထူးသဖြင့်လွတ်လပ်ခွင့်ပေးတော့မယ်ပေါ့ဆရာမရယ်သူချာတာနဲ့သူအုပ်ချုပ်ရေးဘုတ်အဖွဲ့နဲ့နေပြီးတော့အုပ်ချုပ်ဒီလိုအနေထားမျိုးတွေဆရာမတို့လုံနေတယ်လို့ခြုံပြီးပြောရရင်မြန်မာပြည်မှာဘယ်တော့လောက်ကိုစပေါ်လာမလဲလွတ်လပ်တဲ့တက္ကသိုလ်တွေတီချာအစိုးရနဲ့မသက်ဆိုင်တဲ့တက္ကသိုလ်မျိုးတွေပေါ့ဆရာမရယ်
ကျမဒီတခုချင်းပေါ့လေကိုကြွကြအောင်ပြောတာကသုံးခုပြောတာပေါ့ကျမတခုချင်းပြောရမယ်ဆိုလို့ရှိရင်တော့ဒီ12တန်းဆိုတာကဒီလိုလေအခုလဲလက်တွေ့အဖြစ်ဒီကျမတော့တော်ချောင်းကထွက်လာတယ်ဆိုတော့ကျမတော့သိမ့်မသိဘူးကျမတော့ဆယ်တန်းမဲ့တက်ခဲ့တာပေါ့တော်ချောင်းဆိုတော့သူငယ်တန်းမပါဘူးအခုလဲလက်တွေ့အဖြစ်သူငယ်တန်းနေအမျိုးမျိုးခွဲထားတာရှိတယ်ဒါတော့ဒီကဘာအဆင့်နဲ့မြင်အောင်ပါအဲ့ဒါဘယ်တော့အကောင့်ထဲစပေါ်လာမလဲဆိုတော့ဒါကတော့တဖြည်းဖြည်းလောက်ယူရလိမ့်မယ်လေ။ဘာလို့ဆိုတော့နှမွေဟိုဒီကြားထဲမှာမိသွားတဲ့ကလေးတွေဒုက္ခရောက်မှာဆိုလို့ဆိုတော့ဒါကစီမံကိန်းဆွဲပြီးတရားလောက်ရမှာပေါ့လေ။တင်ယွန်းကျွန်းနာမှာပါဝင်နော်။ဒီကိုအစင်တန်းနေပါနေမိအောင်အဲ့ဒါအချိန်နဲ့ယူလောက်ရမယ်။ဒီတက်ကတူတွေကို session နဲ့ပြည်မှာဝင်ရမယ်ဆိုတာကတော့ဒါကတော့အချိန်နဲ့ဖြစ်သွားမှာပဲ။ဒါပေမဲ့ကျမတို့ကျမမှတ်မိတဲ့လောက်ကတော့ session နဲ့အသက်သတ်မှတ်ချက်ကျမတို့ရေးထားတဲ့အထက်မှာတော့မပေါ့ဘူး။အဲ့ဒီအကြောင်းတော့ကျမမဖြေဆိုနိုင်ဘူး။ဒီတက်ကတူတွေလွတ်လပ်ခွင့်ရတာကတော့ပြည်သူလူထုကလည်းနားလည်မယ်။ကျမတို့လည်းလုံနိုင်မယ်ဆိုရင်တော့အဲ့ဒါတော့တနည်းနည်းနည်းနဲ့ဟိုအကောင့်ထဲပေါ်စေချင်တယ်ကျမ။ဒါမဲ့ကျမတို့ရိုးကလည်းကျမရဲ့ဒီအခန်းကဏ္ဍကလည်းဒီအကြံပေးတာလင်းဖြစ်တယ်။အကောင့်ထဲပေါ်တာရှင်းရှင်းလင်းလင်းပြောမယ်ဆိုတာပညာရေးဝန်ကြီးဌာနနဲ့အစိုးရပေါ့လေ။ဒီလိုတက္ကသိုလ်လွတ်လပ်ခွင့်ကိုအကောင့်ထဲတကယ်ပေါ်နိုင်မယ်ဆိုရင်ကျမမြန်မာပြည်မှာ MRTB4 မှာပြောသလိုပဲ။နောက်နည်းနည်း3နှစ်နေရင်အဆင့်မြင့်ပညာဦးစီးဌာနဆိုတာမရှိတော့ဘူး။ဖြစ်သွားလိမ့်မယ်ဆိုတော့အဲ့ဒီသဘောကိုကျမတို့ရောက်အောင်လုပ်နေတာပဲဆိုတော့လူတွေကအံ့ဩတယ်ဒါပေါ့ပြည်သူလူထုကတောင်းဆိုလို့လားဆိုမဟုတ်ဘူးပညာရေးဝန်ကြီးဌာနကိုနိုင်ကိုကဒါလွှတ်ပေးလိုက်တာအဲတခုတော့ရှိတယ်လေဒီဂရီနဲ့ကျောင်းနေတာအလုံးမောင်းနိုင်ငံမှာတော်တော်များတယ်ဒီဂရီကောလိပ်နဲ့ကျောင်းနေအဆင့်မြင့်ကင်ထားရတဲ့အဖွဲ့အစည်းတွေကအလုံးမောင်း169ခုရှိတယ်169ကျောင်းပေါ့လေဒီတော့ချက်ချင်းကြီးတော့ကိုယ့်ဟာကိုယ်လောက်ကြာရော့ဒီမှာ budget လို့ပြောလို့တော့မဖြစ်ဘူးအဲ့တော့ budget ကိုလည်း per capita basis ပေါ့လေကျောင်းသားဥယျာဉ်နဲ့ဒီသူတို့ရဲ့ planning နဲ့စီမံကိန်းပေါ်မူတည်ပြီးချပေးမယ်ဒါမဲ့တစ်ချိန်တည်းမှာပဲသင်ယွန်းညွန်းနှန်းနေတော့ကျွန်မမြင်တာကတော့ဒါပညာရှင်တက်တက်အနေနဲ့ပြောတာပါတခြားတက္ကသိုလ်တွေလည်းကျွန်မသိတော့လေသင်ယွန်းညွန်းနှန်းနေတော့ဘလို့ပဲပြပြောအလဲဘဟုကနည်းနည်းလေးထိမ့်ချုပ်ထားဖို့တော့လိုမယ်အစကနဥပိုင်းမှာအဲ့တော့တချို့လူတူကပြောဆိုနေမယ်ပေါ့လေ Harvard တက္ကသိုလ်တို့ MIT တက္ကသိုလ်တို့လို့လုံးဝလွှတ်ပေးလိုက်တိချက်ကသူတို့က private တက္ကသိုလ်တွေ public တက္ကသိုလ်မဟုတ်ဘူးနိုင်ငံတော်ဈေးနဲ့မဟုတ်ဘူးနိုင်ငံတော်ဈေးနဲ့ဒီ USC မှာဆိုရင်တော်တော်ကောင်းတဲ့တက္ကသိုလ်တွေတော့မှ University of Michigan Singapore တော့2004ကျမှလုံးဝလွှတ်ပေးလိုက်တာဆိုတော့ကျမပြောသလိုသင်ယူညွှန်းတာတော့နည်းနည်းလေးထိန်းထားရမယ်အဆင့်တန်းနည်းနည်းရှိအောင်လေ
နှစ်ပေါင်းများစွာဒီနိုင်ကြနေခဲ့တဲ့ပညာရေးစနစ်ကိုပေါ့လေဆရာမတို့အခုစပြီးတော့ပြုပြင်ပြောင်းလဲရေးစလုပ်တဲ့အခါမှာအခက်အခဲတွေတော့အများကြီးရှိမှာပေါ့လေဒီအခက်အခဲတွေထဲကဆရာမနံပါတ်1လို့ပြောလို့ရမယ်စိန်ခေါ်မှုကဘာဖြစ်မလဲခင်ဗျာ
စိန်ခေါ်မှု3ခုရှိပါတယ်ပထမစိန်ခေါ်မှုကတော့လူတိုင်းတည်တဲ့ဆင်းရဲတဲ့ကလေးတွေဆင်းရဲသားတွေကြောင်းနေဖို့လူတိုင်းလူတိုင်းအ ਨੇ ဆုံးအခြေခံပညာရေးပြီးစီးဖို့အဲ့ဒါတစ်ခုပေါ့ဒုတိယစိန်ခေါ်မှုကပညာရေးအရေးသွေးကိုမြင့်တင်မှုစိန်ခေါ်မှုဒါမဲ့ဒါနဲ့တစ်ဆက်တည်းမှာပဲအ ရေးသွေးနဲ့ဘာနဲ့ဆက်ဆက်နေလဲဆိုခြားစားမှုနဲ့အဂတိလိုက်စားမှုတွေဆက်ဆက်နေဆိုဒါတွေကိုပါပျောက်အောင်တိုက်ဖြတ်ရမယ်ဒီစာမွေးနဲ့ပတ်သက်လို့တော့၎င်းကိုယ်ကလေးတွေကိုကျူရှင်ပြန်ပေးပြီးပတ်စံပေးတဲ့ကလေးတွေကအတန်းထဲမှာခွဲခြားတင်တာတော့၎င်းပေါ့လေအမျိုးမျိုးရှိပါတယ်တတိယစင်ခေါ်မှုဟာကျမတို့တိုင်းရင်းသားတွေအတွက်ရည်ရှိငင်းချမ်းရင်အတွက်အဲ့ဒါမိမိရဲ့တိုင်းရင်းသားဘာသာစကားနဲ့စာသင်ကြားနိုင်ခွင့်ရဖို့ဆိုတော့ဒီသုံးခုစလုံးကိုဒီအခုပြုပြင်ပြောင်းလဲရေးထဲမှာတေချာလဲဆွေးနွေးပါတယ်တေချာလဲတဆင့်မီတဆင့်စီးပွားရေးပညာရှင်တွေရောပညာရေးပညာရှင်တွေပါတဆင့်မီတဆင့်စဉ်းစားပြီးကျမတို့စနစ်တကျချထားပါတယ်ဟိုလမ်းစဉ်နေလေ
ဦးသိန်းစိန်အစိုးရတက်လာတဲ့ဒီ2012ခုနှစ်နောက်ပိုင်းမှာနိုင်ငံတကာရောပြည်တွင်းရောတချို့ကလည်းမြင်ကြတယ်အပြောင်းလဲတွေတော့အများကြီးဖြစ်သွားပြီတချို့ကလည်းအပြောင်းလဲတော့တိတ်တော့မရှိပါဘူးတချို့ကလည်းတက်နေတယ်တချို့ကလည်းနောက်ပြန်သွားကောင်းသွားနေတယ်ဆက်ပြီးယူဆမှုတွေလည်းအမျိုးမျိုးရှိတယ်ဆီယမရဲ့ဒီကိုပိုင်ယူဆချက်ပေါ့လေဒီအပြောင်းလဲတွေကိုဆီယမတဦးချင်းအနေနဲ့ဘယ်လိုမျိုးခံစားမိလဲဘယ်လောက်ထိပြောင်းလဲသွားပြီဘယ်လောက်ထိရွေ့သွားပြီလို့ဆီယမခံစားလို့ရပါလဲ
ကျမအနေနဲ့ပြောနိုင်တာတော့လူမှုရေးခန္ဓာတွေကိုကျမတေချာပြောနိုင်တယ်ဒီကျမရေးပညာရေးရတော့အဲ့တော့တော်တော်လေးညှော်လင့်ချက်ကျမထားပါတယ်တော်တော်လေးလဲလုံးဝလဲပြောင်းလဲသွားတယ်ပညာရေးဆိုတခါမှကျမတို့မညှော်လင့်လောက်ရဲတဲ့ပြောင်းလဲချက်တွေပေါ့လေစလုံနေပြီလို့မြင်ပါတယ်သို့တော်လည်းပဲပြည်သူလူထုအနေနဲ့ခံစားရတယ်ဆိုလဲခံစားရမှာပဲဘာမှတချို့တွေအတွက်ကြမထူးသေးဘူးစိရသာကလေးကြောင်းမနေနိုင်တာတို့ပါတို့အဲ့တော့ဒီနှစ်ပေါင်းများစွာပေါ့လေပျက်စီးနေတဲ့လုံးဝပျက်စီးတယ်ဆိုတာလည်းကျမလက်မခံပျက်စီးယိုယွင်းမှုများပြားနေတဲ့စနစ်တွေကိုပြန်ပြီးထူထောင်ရမယ်ဆိုတာမလွယ်ပါဘူးအဲ့တော့ဒီထူထောင်တဲ့အချိန်မှာစိတ်ရှည်ဖို့လည်းလိုမယ်ပြည်သူလူထုရောအစိုးရရောမိဘတွေရောကျောင်းဆရာတွေရောအားလုံးပဲတညီတညာပေါ့လေစီစီလုံးလုံးနဲ့လှုပ်ဖို့လိုပါတယ်လို့ကျမမြင်ပါတယ်အဲ့လိုလှုပ်တာတော့နှစ်လိုက်တော့ကြာမှာပဲအဲ့တော့စိတ်ရှည်ဖို့တော့လိုလိမ့်မယ်ဒါမဲ့ပြောင်းလဲတာတော့ပြောင်းလဲနေပြီဘာလို့ဆက်ဆက်ချင်းပြောင်းတာဥပဒေတော့မူတော့ပြောင်းရမယ်လေအဲ့ဒါပြောင်းပြီးမှအကောင့်ထဲလိုက်ဖို့မယ်ဆိုတော့အခုတော့ကြည့်ပါလားတခါမှမဖြစ်ဘူးတဲ့မြန်မာနိုင်ငံမှာပေါ့လေမူလတန်းကျောင်းနဲ့အလဲတန်းကျောင်းမှာအခမဲ့ပညာရေးဖြစ်သွားပြီဆိုတော့ဒါကအကြီးအကျယ်ပြောင်းလဲချက်ပါ
နောက်ဆုံးအနေနဲ့ပေါ့ဆရာမရဲ့ဒီမြန်မာနိုင်ငံမှာရှိတဲ့မျိုးဆက်တစ်အနာဂတ်မျိုးဆက်တစ်လူငယ်လူရွယ်တွေပေါ့မှာဆရာမရဲ့အကဲဖြတ်ချက်ဘယ်လိုရှိလဲသူတို့ပေါ့အားရမီလားသူတို့အနေနဲ့တော်တော်တနာစရာများဖြစ်နေသလားစသဖြင့်ပေါ့လေဘလူတွေများအကဲဖြတ်လို့ရတယ
်ကျမရှင်းရှင်းပြောရင်လူငယ်တွေကိုကျမအမျှော်လင့်ချက်အများကြီးထားတယ်ဆိုတော့ဒီလူငယ်တွေမှလည်းတကယ်တော်တဲ့လူငယ်တွေရှိတယ်ဒါမဲ့အဲ့လိုလူအုပ်စုတစ်ခုအကြောင်းပေါ့လေတိမ်ကျုံပြီးပြောလို့မရသလိုတော်တဲ့လူငယ်တွေရှိသလိုစူးစမ်းဖို့လိုသေးတဲ့လူငယ်တွေလည်းရှိပါတယ်အဲ့တော့ဒီလူငယ်တွေကိုကျမတို့ပြုထောင်ပေးရမှာပဲကျမတို့မျှော်လင့်ချက်အများကြီးထားပါတယ်ဘာဖြစ်လို့လဲဆိုအခုကြည့်လေကျမတို့ဒီအစိုးရစနစ်ကပဲအောင်သားတဲ့ကလေးတချို့တွေဒီနိုင်ငံသားမှာတွားတဲ့အခါမှာလိုက်နိုင်တဲ့ကလေးတွေတော်တော်များပါတယ်လိုက်နိုင်ပြီးထူးချွန်လာတဲ့ကလေးတွေများတယ်ကျမတို့ကလည်းဒီပြင်ပလာပြီးကျမတို့ပညာရေးစနစ်ကိုစစ်ဆေးတဲ့အဖွဲ့တွေကမရှိသေးဘူးဆိုဒါနဲ့ပဲပြောရမှာပဲကျမတို့မျှော်လင့်ချက်အများကြီးထားပါတယ်နိုင်ငံဒီလူငယ်နဲ့ပဲတိဆောက်သွားရမှာပဲအဲ့တော့ဒီလူငယ်တွေမှာမျိုးချစ်စိတ်တို့နောက်ပြီးတိုင်းပြည်ကိုလှုပ်ပေးခြင်းစိတ်ဒီပါလေးဖြစ်ပေါ်အောင်လဲမွေးရမှာပဲလေ
ဒေါက်တာဒေါ်ရင်ရွယ်ကို RFA ကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကျမလည်းကျေးဇူးအများကြီးတင်ပါတယ် RFA ကို